ာတီဥစုပြောင်းလဲလာမှုကားစီနိုင်ဖို့သဘာဝပတ်ဝန်းကျင်ထိနေရေးစီမံကိန်းတွေဟာ2023ခုနှစ်အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်ဦးစားပေးအစီအစဉ်တွေဖြစ်ပြီးတော့ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုပါတယ်ဒီနေ့အတွင်းသမ္မတရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ဘလောက်ထိအောင်မြင်လဲမအောင်မြင်ဘူးဆိုတာကိုတော့ VOA သတင်းထောက်ဖာရိုနီကာအီဂလီစီယာကတင်ပြထားတာကိုကုဇော်မိုးကျော်ကဆက်ပြီးပြောပြထားပါတယ
်ဒီနေ့အတွင်းဖန်လဝင်ဓာတ်ငွေစံချိန်တင်ပြတက်ခဲ့ပြီးဆိုရတဲ့ရာသီဥတုဘေးကြောင်မှုတွေဟာလည်းပုံများလာပါတယ်ဒီနေ့အတွင်းမှာသမ္မတဘိုင်ဒန်အစိုးရဟာသဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနှစ်ခုကိုပြဋ္ဌာန်းခဲ့ပြီးဒေါ်လာဘီလီယံနဲ့ချီအသုံးပြုဖို့တမတ်ခဲ့ပါတယ်။တမနာအင်ဗျူတော်အမျိုးသားယာတီဥဒုဆိုင်ရာအကြံပေးအလီဇဒီကအခုလိုပြောပါတယ်
။ Whether it's electric vehicles or solar or offshore wind or frankly
Jessica ထုတ်တာနေအောင်ကြီးသုံးစွဲရင်ထုတ်တာပင်လယ်ပြင်လေယာဟတ်သုံးစွဲရင်ထုတ်တာဒါ့အပြင်သဘောပတ်ဝန်းကျင်မထိခိုက်စေတဲ့စိုက်ပျိုးရေးစီမံကိန်းလုပ်တာတမနီတို့ဘီလက်မြေတို့လိုတန့်ရှင်းတဲ့ပစ္စည်းတွေထုတ်လုပ်တာစားရတွေကနေအလောက်ကန်နေတော့အများကြီးတိုးလာတာတွေ့နေရပါတယ်
။ဒါပေမဲ့လည်းပြီးခဲ့တဲ့မတ်လတည်းတုန်းကအလက်စကာမှာဝဲလိုရေနံနဲ့သဘာဝဓာတ်ငွေ့စီမံကိန်းကိုခွင့်ပြုခဲ့တာဟာရုပ်တွင်းလောင်စာနောက်ထပ်ထုတ်လုပ်တာကိုလုံးဝရပ်တန့်မယ်ဆိုတဲ့ကတိစကားကိုဖောက်ဖျက်ရကြပါတယ်။ဒါပေမဲ့လည်းဒီစီမံကိန်းဟာဥပဒေအရခွင့်ပြုပြီးသားဖြစ်နေတာကြောင့်ပြင်လို့မရဖြစ်နေတယ်လို့သမ္မတဘိုင်ဒန်အစိုးရကညင်ကြက်ထုတ်ပါတယ်။ကိုလံဘီယာတက္ကသိုလ်ဥပဒေဌာနကလက်ထောက်သုတေသီမာတင်လော့ခ်မန်ကအခုလိုပြောပါတယ
် This project was actually already approved in different form in 2018 under the Trump administration but that was
ဒီစီမံကိန်းက2018ခုနှစ်သမ္မတထရန့်လက်ထက်ကတည်းကခွင့်ပြုထားတာပါဒါပေမဲ့တရားစွဲခံရပြီးရပ်တန့်နေခဲ့ပါတယ်ဒီအစီမံခံွယ်ရေးဌာနအနေနဲ့သဘာဝဝန်ကျင်ထိခိုက်မှုဆိုင်ရာသုံးသပ်ချက်တွေကိုပြန်လည်စစ်ဖို့ပြည်ထောင်စုတရားရုံးကညွှန်ကြားခဲ့ပါတယ်ဒီကိစ္စတွေဆောင်ရွက်ပြီးသွားတဲ့အတွက်ဆုံးဖြတ်ချက်ချဖို့ကသမ္မတဘိုင်ဒန်အစိုးရလက်ထက်ကိုရောက်လာခဲ့တာ
ပါ။ပြီးခဲ့တဲ့စက်တင်ဘာလတည်းတုန်းကတော့အလက်စကာသဘာဝတောရိုင်းဒေတာအတွင်းရေနံတူးဖော်မဲ့စီမံကိန်းခုနှစ်ခုကိုပယ်ဖျက်ခဲ့တဲ့အတွက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကိုစိတ်သက်သာရာရစေခဲ့ပါတယ်။ဒါ့ပြင်လည်း Republican Party ဝင်တွေကအပြင်းထန်ဝေဖန်ခဲ့တဲ့အပြင်ဒီလုပ်ငန်းတွေအပေါ်မှာနှစ်အတော်ကြာမိကိုအားထားနေရတဲ့ဒေသခံအမေရိကန်ဌာနေတိုင်းရင်းသားတချို့ကလည်းအပြောင်းအလဲတွေဖြစ်မှာကိုစိုးရိမ်ကြပါတယ်။ Audit Data Anupias တိုင်းရင်းသားတို့အတန် Voice of Arctic Anupias ဆိုတဲ့ပရိဒါအဖွဲ့ရဲ့ဥက္ကဋ္ဌနာဂရုကာချာကအခုလိုပြောပါတယ
် The North Slope Borough is the largest employer on the North Slope right they take the revenue that
they make from the North Slope Borough North Slope ဒေသအတွင်းအလုပ်ကိုင်အများဆုံးဖန်တီးပေးပါတယ်ရုပ်ကျွင်းလောင်စာထုတ်ထုတ်တဲ့လုပ်ငန်းတွေကနေဝင်ငွေရပါတယ်ဒီငွေတွေကိုရရွာတွေအတွင်းမှာပြန်လည်ရင်းနှီးမြှုပ်နှံပါတယ်ဒါအပြင်အလုပ်ကိုင်တွေကိုလည်းဖန်တီးပေးပါတယ်ဒီလိုအခြေခံစီးပွားရေးလုပ်ငန်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့အတွက်ဘယ်လိုအရာတွေနဲ့အစားထိုးပေးမလဲဒီလုပ်ငန်းတွေကိုတတ်လိုက်ပြီးတော့ကျွန်တော်တို့ကဒီအတိုင်းဆက်သွားပြီးအဆင်ပြေသွားမှာပါဆိုတာမျိုးကတော့လက်ခံနိုင်စရာမရှိပါဘူးလို့သူကပြောဆိုသွားတာပါအောက်ခြေပြည်သူတွေမှာစိုးရိမ်ပူပန်မှုရှိတယ်ဆိုတာကိုကမ္ဘာအရင်းအမြစ်အဖွဲ့ War Resource Institute ကတော့မအံ့ဩပါဘူးAmerican Tirandu Sanya Nyunjai Mu Dan Le Shofka Akulu Pyobarin.
It's always a challenge when you have an issue of local development.
Tira Sanya Pumjui Lungani Ma Pyatana Shire Akha. Da Apin Alo Akan Yashi Mu Ne Dabawa Pawunjin Tikai Mu Nakhu Aja Yue Che Ya De Akha. Akan Khe Rui Shi Ba De. Data Sanya Ma Phit Se Kaba Long Sanya Ma Phit Se Dilo Achi Ni Myo Rin Ne Chong La Yin.အခုလိုငင်းခုန်မှုတွေကိုတွေ့ရမှာပါအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့ဆွေးနွေးမှုတွေကိုပုံပြီးတိုးတက်လာအောင်သမ္မတဘိုင်ဒန်အစိုးရကလုပ်ပါတယ်ဒါပေမဲ့အခြေအကြကြီးလှုပ်ဆောင်ရအောင်မှာပါ
တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အတမွေးဝမ်းကြောင်းပုံစံကိုကူးပြောင်းနိုင်ဖို့အတွက်ဒေသခံပြည်သူတွေကိုကူညီသွားမယ့်အစီအစဉ်တွေရှိသလို